ပြည်ခဲ့တဲ့နိုဝင်ဘာလ၍ကွယ်တွင်မဲဆန္ဒရှင်တွေကဒေါအောင်ဆန်းစုကြည်တမနာဖြစ်စေလိုတဲ့ရည်ရွယ်ချက်နဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြတာဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်တမနာဖြစ်တဲ့အတွက်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကဗီအိုအေနဲ့တီးတန့်တွေ့ဆုံမေးမြန်းကမ်းမှာပြောခဲ့သလိုမိသားစုဝင်၄ဦးရဲ့အဆုံးဖြတ်ပုံမှာမူတည်ပြီးတော့လှ ံလေးမြန်းထားတဲ့ကိုယ်စားဝန်ဆိုင်ကတင်ပြပေးပါလိမ့်မယ်
။ရွက်ောက်ဝဲအနေရအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမကြခင်သတင်းပတ်အနေငယ်အတွင်းအစိုးရဖွဲ့စည်းနိုင်ဖို့ပြင်ဆင်နေခြင်းပါတီကောင်းဆောင်တော်ဆန်းစုကြည်သမရဖြစ်ရေးကိစ္စမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့59စာလုံးကအကန့်အသတ်အဖြစ်ရှိနေတာကြောင့်ဖွဲ့စည်းပုံကိုဆိုင်းငံ့ရေးပြင်ဆင်ရေးဖြည့်ဆွဲရေးတာရေးဆိုတဲ့ပြောဆိုဆွေးနွေးမှုတွေကြေကြေပြန့်ပြန့်ထွက်ပေါ်လာနေတဲ့အချိန်မှာပဲသမရဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကဖွဲ့စည်းပုံကိုဆိုင်းငံ့ပြင်ဆင်ဖြည့်ဆွဲတာတွေလုပ်မနေပဲမိသားစုဝင်တွေနိုင်ငံသားအဖြစ်ရှောက်ထားလိုက်ခြင်းအပြင်အားလုံးပြည်လည်သွားမယ်ဆိုတဲ့သဘောမျိုးဖေဖော်ဝါရီလ16ရက်နေ့က VOA နဲ့ပြုလုပ်တဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားလိုက်တာပါ
တကယ်တော့ဗျာဟဲ့ပါဒေါက်တာဆုကြည်နိုင်ငံကြီးပဲဖြစ်ဖို့ဆိုတာ59ဆလုံးတော့လည်းပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့သုံးသက်ချက်ထောက်ပြရမှာဆိုရင်သူ့ရဲ့သားနှစ်ယောက်နဲ့ဖြူမရှိမှဆိုဖြူမနှစ်ယောက်လူလေးယောက်ပဲမြန်မာနိုင်ငံသားခံလို့ရှိရင်ဒီပြဿနာရအောင်ပြည်လဲသွားမှာပဲဘာမှဟဲ့လားကျွန်တော်တို့ဓာကြီးကို59ဆလုံးပြင်ဖို့ရတယ်မလိုပါဘူးနော်လူလေးယောက်ဒီအဆုံးဖြတ်ကနဲ့လောက်တာကပိုတော့ကောင်းတော့ဗျာဟုတ်လားဒါကြီးဖြိုးစည်းဖို့အချိန်ကဥရတီကြီးလို့ပြောလို့တော့မလို့ပါဘူးတကယ်တမ်းသူသားသမီးတွေအနေနဲ့သူတို့ရဲ့မိခင်တမနာဖြစ်တာလို့ကျင်လို့ရှိရင်1962ခုနှစ်ဥပဒေကြီးကမြန်မာနိုင်ငံသားလျှောက်ထားလိုက်ရုံပ
ါဒေါက်တာတင်းဆွေဟာ1990ခုနှစ်ရွက်ောက်ပွဲမှာ NLD ပါတီကိုစားပြုအနိုင်ရရှိခဲ့တဲ့လွတ်တော်အမတဦးဖြစ်ပြီးအမေရိကန်နိုင်ငံအင်ဒီယားနားပြည်နယ်အင်ဒီယားနားပလစ်မှာအခြေချနေထိုင်သူဖြစ်ပါတယ်သူကဒေါန်ဆန်းစုကြည်တမရလုတ်ခွင့်မရှိအောင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တာဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့မိသားစုဝင်တွေနိုင်ငံသားအဖြစ်ရှောက်ထားလိုက်ုံနဲ့ဖြစ်နိုင်ခြေရှိပါမလားဆိုတဲ့အပေါ်သူ့အနေနဲ့တန်ရရှိတယ်လို့ပြောပါတယ
်။ဒီဟာကကျွန်တော်မြင်တာကဒီ2008ဖွဲ့စည်းပုံမပြင်ဆင်ရေးလမ်းကြောင်းကနေပြီးတော့နီလန်းရှာတဲ့နီလန်းတစ်ခုပဲဖြစ်တယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုက2008ဖွဲ့စည်းပုံကိုပြင်လို့မရအောင်ဆိုတဲ့အချက်နဲ့ဒေါ်အောင်ဆန်းစုကြည်တမတာလုံးလို့မရအောင်ဆိုပြီးတော့အဲ့ဒီအခြေခံဥပဒေရေးဆွဲရခြင်းရွယ်ချက်ကြီးနဲ့ရေးခဲ့တာဖြစ်တော့တာဟာကျွန်တော်ကဒီဟာကိုဖြစ်လာမလားဆိုတဲ့ဒီနည်းလည်းပဲဖြစ်လာမလားဆိုတော့တန်တရားကတော့ကြီးတုံးပဲဖြစ်ပါတယ်တန်တရားဦးရဲ့ထုတ်ပြောလိုက်လို့ကျွန်တော်တန်တရားသိမသွားဘူးခင်ဗျနောက်တစ်ခုပေါ့နော်ဦးရဲ့ထုတ်ရဲ့စကလုံးအတုံးကဆိုရင်လူလေးဦးပေါ့ဒေါ်အောင်ဆန်းစုကြည်ရဲ့သားနှစ်ယောက်နဲ့ချွေးမနှစ်ယောက်လေဦးရဲ့ဆန္ဒနဲ့ပဲတော်သူကသမဏလောက်ရမှာဆိုရဲချက်ကတော့ဟိုကျွန်တော်သဘောမတူနိုင်ဘူး။ဘာကြောင့်လဲဆိုတော့တိုက်ပြီးဟိုအများစုကအထောက်အထားကရုပ်ောက်ပွဲအများစုမပေးနိုင်သူတွေကတော့အောင်ဆောင်စုကြည်ကိုသမဏဖြစ်ချင်တယ်ခင်ဗျာ။ဒီလေဦးကဖြစ်ချင်တာမဟုတ်ဘူးကျွန်တော်တော့မလဲနိုင်ဘူးလို့ယူဆပါတယ်။အဲဦးရထွက်ကဒီတန်ခါသားဖြစ်ရေးဥပဒေကို82ခုနှစ်ဥပဒေနဲ့တော့ပြောတယ်ဒါပေမဲ့လို့ဒီတိုင်းဟိုသူ့ဟိုတားတဲ့ချွေးမတွေကတခြားနိုင်ငံနေတဲ့လူဗမာပြည်ထဲတင်တကယ်ကိုနှစ်များစွာနှစ်ပေါင်းများစွာနေတဲ့ဗမာအစ်စ်တေတောင်မှာနိုင်ငံသားဖြစ်ခွန်းလို့မှတ်ပုံတင်ရတာလို့ဆိုတာကအခက်ခဲအကြီးမားဆုံးဖြစ်နေတော့ကသူကဟိုခပ်ပေါ်ပေါ်နဲ့လွတ်လွတ်စွာပဲပြောလိုက်တာလားလို့လဲကျွန်တော်ကတော့သံသယရှိတယ်ခင်ဗျအဲ့ဒါလေတော်စုရဲ့ဟိုချွေးမတွေဆိုရင်ဒါတခြားနိုင်ငံသူတွေပေါ့နော်အဲ့တော့အဲ့ဒါကသိပြီးသာသာကြီးဖြစ်တော့အဲသူတို့အတွက်လဲစဉ်းစားဆုံးဖြတ်ဖို့ရကကိုယ်ကလှုပ်ချင်တယ်ပဲဟိုနိုင်ငံရဲ့ဥပဒေဒီနိုင်ငံရဲ့ဥပဒေကရှိသေးတယ်အခြေအနေလည်းတော်ယူမယ်ဟိုဖြစ်စဉ်ပေါ့နော်ဗမာပြည်ဖြစ်စဉ်ကခုနကျွန်တော်ပြောသလိုဟိုဘာမှမရေရာတဲ့ဟိုဥပဒေကြီးနောက်ထပ်တက်မဲ့ဟို NLD ဆိုရလက်ထက်မှာပြည်ရေးဟိုကင်မာလဲစစ်တပ်ကဖြစ်နေတော့က NLD လက်ထက်မှာမရှိတဲ့ကိစ္စဖြစ်တော့ဒါဟာတမင်တကာဟိုကြောက်ရမ်းချသလားပေါ့ဗျာကျွန်တော်တော့
ဒေါက်ဆန်းစုကြည်နဲ့အကြေကျုံနဲ့ဖန်စီတင်းတင်းခံထားရတဲ့ကာလအတွင်းနာမကျန်းဖြစ်နေတဲ့ခင်မွန်းတဲ့မိုက်ကယ်အဲရစ်နဲ့မိသားစုဝင်တွေသူမထံလာလေလို့မရနိုင်အောင်အဲ့ဒီအချိန်ကဆစ်ဆိုးရကပြည်ဝင်ခွင့်ဗီဇာထုတ်မပေးခဲ့တဲ့တာရကတွေရှိခဲ့ဘူးတယ်ဆိုတာကိုလည်းဒေါက်တာတင်းစီကထောက်ပြပြောဆိုပါတယ်အခုလာစားမိုက်မှာစတင်ခဲ့တဲ့လွတ်တော်အသစ်ကနေဒုတိယသမရလောင်း3ဦးကိုမလ18ရက်နေ့မှာအစိုးတင်သွင်းပြီးမကြခင်မှာအဲ့ဒီထဲကတဦးဦးကိုသမရအဖြစ်ရွေးကောက်တင်မြှောက်ကြတာမှာဖြစ်ပါတယ်လက်ရှိအခြေအနေထိတော့ဒုသမရလောင်းရွေးချယ်ခြင်းမပြုခင်ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအတိုင်းထားမလားဒါမှမဟုတ်ဆိုင်းငံ့ပြင်ဆင်ဖြည့်ဆွတ်မှုတွေလုပ်ဆောင်သွားမလားဆိုတာကတော့မသိရသေးပါဘူး Tong San Suu Kyi ka raw tuma a ne ne tamara phit khwin ma shi yin daw tamara ye athet ma shi ni me so da myo tadin media re go pyo tha bu ba de khanya.